ကျတော့မနေ့ကဝင်းကြီးတွေနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြရတယ်ဆိုတော့အဓိကဘယ်လိုအချက်တွေကိုဦးစားပေးဆွေးနွေးခဲ့တာပါလဲခင်ဗျာ
ကျွန်တော်ကတော့ဒီလိုပြောရရင်ခိုင်ပြည်နယ်အစိုးရအဖွဲ့ကခိုင်ပြည်နယ်မှာဒါရိုက်တာတိဆက်ဖို့လိုအပ်ပါတယ်လို့တင်ပြတာပေါ့တင်ပြရတဲ့အပေါ်မှာအဲ့ဒီဝင်းကြီးတွေကတင်ပြချက်နဲ့သူတို့လုံးမဲ့အစီအမံတွေကိုပြန်လည်ရှင်းပြတဲ့အတိတ်ပဲပေါ့အဲ့လိုမျိုးပါ
အခုတုံးဆွဲမဲ့ငွေရလဲကျက်သိန်းပေါင်း 9,000 ခွဲလောက်ရှိတယ်ဆိုတော့လေတော်တော်လေးအားရစရာရှိတယ်လို့ဆရာတို့အနေနဲ့ယူဆလာခင်ဗျာ
ကျက်သိန်းပေါင်း 9,000 ခွဲဆိုတော့ကြားတော့တော်တော်လေးများတယ်လို့ထင်တာပေါ့ဒါပေမဲ့ဒီကျက်သိန်းပေါင်း 9,000 ခွဲဆိုတာကဒီနယ်တစ်ခုဖွံ့ဖြိုးတိုးတက်ဖို့လူ့ဘဝအတွက်လုံလောက်တဲ့ငွေကြေးမဟုတ်ဘူးလို့ကျွန်တော်တို့မြင်နေခဲ့တာအခြားတိုင်းနဲ့ပြင်နေရှင်ကြည့်လိုက်မယ်ဆိုရင်ဒါနည်းနည်းလေးပဲလို့မြင်တယ်လေ
ရခိုင်ပြည်နယ်ကဘယ်လောက်ထိလုံဖို့လိုတယ်လို့ရောဆရာတို့ပြောလို့ရမလားခင်ဗျာ
ရခိုင်ပြည်နယ်ဟာအခုချိန်မျိုးမှာသဘောတန်ငွေထွက်တယ်တခြားရခိုင်ပြည်ကထွက်တဲ့ပစ္စည်းတွေအများကြီးရှိတယ်အဲ့ဒီရတဲ့ဝင်ငွေတွေနဲ့သာအလုံးမဟုတ်တော့ရတဲ့ရလိုက်တဲ့အခွန်ခန့်နဲ့သာလုံမယ်ဆိုရင်ခိုင်ပြည်နယ်အနေအထားဒီလိုဆင်းရဲပြီးဖွံ့ဖြိုးအနိုင်ဆုံးဖြစ်နေကြမရှိဘူးအဲ့တော့ခိုင်ပြည်နယ်ပြည်နယ်ဖွံ့ဖြိုးတိုးတက်ဘယ်လိုလုပ်ရမလဲလို့မေးရင်မဆင်းရဲသင့်မဲ့နဲ့ဆင်းရဲနေရတဲ့ခိုင်ပြည်နယ်ကိုစည်းနာမှန်မှန်ကန်ကန်နဲ့ပြည်ထောင်စုအစိုးရကလုပ်ပေးမယ်ဆိုရင်ဒီမှာရေကန်မြေကန်ကောင်းလို့ရှိတယ်အများဆုံးဖွံ့ဖြိုးတိုးတက်လာလိမ့်မယ်စည်းနာမှန်ဖို့တော့လိုပါတယ်ခင်ဗျ
ဆရာကအမေ့ရှိသွားတယ်လို့ပေါ့နော်ရခိုင်ပြည်နယ်မှာတဘာဝတွန်းထွက်တွေလည်းရှိတဲ့အခါအခုငွေကြေးအပြင်ပေါ့လေတခြားမူဝါဒပိုင်းတွေအရာရောဘာတွေများပြောင်းလဲလှုပ်ဆောင်မှုလို့နေရာတွေ့ရလဲခင်ဗျအ
မူဝါဒပိုင်းတွေရတော့ဒါတော့တိုင်းရင်းသားဒေသတစ်ခုကပြောနေကြတဲ့အတိုင်းပေါ့လေမိမိဖာသာမိမိဆုံးဖြတ်ပိုင်ခွင့်ပေါ့ကွာနော်မိဘမိဆုံးဖြတ်ပိုင်ခွင့်ရှိတဲ့ Federal စနစ်မျိုးသွားမယ်ဆိုရင်ဒါရခိုင်ရလို့မဟုတ်ဘူးတခြားတိုင်းဒေသတွေလည်းဤတော်စုနဲ့ဤတော်စုကတန်လျာရှင်းရှင်းနဲ့နေနိုင်ကြလိမ့်မယ်ဒါမှမဟုတ်ရင်တော့ Federal စနစ်ကိုမသွားနိုင်ဘဲနဲ့ဘိုးကခွဲဝေပြီးမှသုံးဆွဲရတဲ့လက်ဝကံဘဝမျိုးကိုတော့ဘယ်တိုင်းဒေသတွေမှာကြိုက်ကြမှာပေါ့ကွာ
ဒါတော့ဖွံ့ဖြိုးမှုအပိုင်းပေါ့နော်တည်ငြိမ်အေးချမ်းမှုအပိုင်းနဲ့ပေါ့ခင်ဗျဟိုဘာတွေများတိုးမြင့်လုပ်ဖို့လုပ်နေတာတွေ့ရပါလိမ့်ခင်ဗျ
တင်းငင်းအေးချမ်းမှုအပိုင်းကတော့အခုချိန်နဲ့ခံပြီးတော့တင်းငင်းနေတာပဲဒါပေမဲ့ချိန်မီအောင်လို့အောင်တဲ့အနေထားပေါ့ဘင်္ဂလီအနေထားနဲ့ပေါ့နော်တင်းငင်းအေးချမ်းမှုအနေထားဆိုတော့နံပါတ်1ကဘင်္ဂစီရေးကိုတိုင်းရင်းသားတွေသဘောတူနှစ်သက်မဲ့အစီအမံမျိုးနဲ့ဖြည့်ရှင်းနေရလိမ့်မယ်ပေါ့ဘယ်လိုနှစ်သက်မဲ့အစီအမံမျိုးဆိုတော့အတိတ်ကတော့1982နိုင်ငံသားဥပဒေနဲ့စီစစ်လိုက်လို့နိုင်ငံသားဖြစ်လာနိုင်တဲ့လူတွေကိုခံဒီဘက်ကဘာမှခံကြောက်ချင်မရှိဘူးဥပဒေတိုင်းသာဖြစ်ရမှာဒါပေမဲ့နိုင်ငံသားမဖြစ်နိုင်တဲ့လူတွေကိုဘယ်လိုလုပ်မလဲဆိုတဲ့အစီအမံလေးအစိုးရမှာရှိနေရမယ်အဲ့ဒါကိုလည်းရခိုင်ဒီဘက်ကမြင်သာထင်သာရှိရလိမ့်မယ်တိုက်တစ်ချက်နောက်တစ်ချက်ကတော့ဒီဘက်မှာ AA နဲ့ဖြစ်နေတဲ့တိုက်ပွဲအနေထားပေါ့အဲ့ဒါလည်း AA ကိုအခုငင်းချင်းစုပ်ဝဲပုံမှာခေါ်ပြီးတော့အခုလိုတနက်နေ့တိုက်နေကြမဲ့အစားညဉ့်ညဲစပွဲပေါ်မှာဆွေးနွေးမဲဆိုရင်တော့အဲ့ဒါကြီးလဲအထိုင်းလျောက်ပြည်လဲသွားလိမ့်မယ်လို့ညီမရဲခင်ဗျာကျွန်တော်ကတော့
အေနဲ့ပြက်တနာကိုတက်မတော်ဘက်ကရောအသာတကြီးလိုက်လျောပြီးတော့တရားဝင်စကားပြောဖို့လမ်းစားပေါ့လေဘယ်လောက်ထိကိုမြင်ရတာရှိပြီလဲခင်ဗျာ
အဲလုံးလုံးစေတော့ကျွန်တော်တို့အဲ့ဒါမျိုးတော့မတွေ့ရသေးဘူးခင်ဗျာဒါပေမဲ့ညဉ့်ညဲဆွေးနွေးပွဲအတွက်သူလုံးမဲ့ပေါင်းဆောင်ကတော့နိုင်ငံတော်တမန်ငင်တော်အောင်ဆန်းစုကြည်ဖြစ်နေတော့သူ့ရဲ့သဘောထားပေါ်မူတည်လိမ့်မယ်လို့ထင်ပါတယ်
ဆရာဦးသန်းတို့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ